မြန်မာနိုင်ငံမှာမကြာသေးခင်လတွေအတွင်းတရားမဝင်ရက်ွက်တချို့ကိုကျူးကျော်နေထိုင်သူတွေအဖြစ်အာဏာပိုင်တွေကအတင်းအကျပ်ဖယ်ရှားခဲ့တဲ့အတွက်လူပေါင်းထောင်နဲ့ချီပြီးနေစရာမဲ့ဖြစ်ခဲ့ရပါတယ်။ဒီပြဿနာဟာရွေးကောက်ပွဲမှာတခနဲ့အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအတွက်တော့စိန်ခေါ်မှုတစ်ခုလည်းဖြစ်လာနိုင်တဲ့အကြောင်း Writers သတင်းဆောင်မကိုအခြေခံပြီးမက်နနာချန်းကဆက်ပြီးတော့ပြောပြမှာပါရှင်။
ရွေးကောက်ပွဲအနိုင်ရ NLD ပါတီကကိုယ်စားလှယ်အများစုနဲ့လွှတ်တော်အစ်ကိုကျင်းပဖို့ရပ်ပိုင်းလိုမှာပဲအာဏာပိုင်တွေကနေတရားမဝင်ကျူးကျော်နေထိုင်သူတွေဆိုပြီးတော့ဖယ်ရှားလိုက်တဲ့အထဲမှာရန်ကုန်တိုင်းမင်္ဂလာတုံမြို့နယ်လည်းတစ်ခုပါဝင်ခဲ့ပါတယ်ဘူဒိုစာမြေထိုးကားတွေနဲ့ရဲအင်အား200လောက်အပြင်ဒုတ်တွေကင်ဆောင်ထားတဲ့ယာနဲ့ချီတဲ့အရက်ဝတ်လူတစုကအတင်းဝင်ရောက်ပြီးတော့ဖျက်ဆီးဖယ်ရှားခဲ့ကြတာဖြစ်ပါတယ်တပ်ပိုင်မြေပေါ်မှာကျူးကျော်နေထိုင်သူတွေဆိုပြီးဖယ်ရှားခံခဲ့ရသူလူပေါင်း 2500 ထဲမှာအသက်အစိတ်အရွယ်မတ်တနာလဲပါဝင်ပြီးတော့အခုအခါကလေး3ယောက်နဲ့အတူပလတ်စတစ်မိုးကဇရီနဲ့လမ်းဘေးမှာဖြစ်တယ်လို့လေးစောက်လုပ်ထားတဲ့ရိုင်းနဲ့တဲလေးမှာနေထိုင်နေကြရတာကြောင့်သူတို့ရဲ့လုံခြုံရေးအတွက်အချိန်နဲ့အမျှစိုးရိမ်နေရတယ်လို့ငိုကြွေးရင်းနဲ့ပြောခဲ့ပါဗျာ။ယောက
်ျားပြပေးမှအပေါက်ထွက်လောက်ရတာငါနဲ့ဆောင်လာလို့ရှင်မိုးချောင်းမသတိဝရနဲ့အိပ်ရတယ်သမီးတို့ဘဝမှာ
လုံးဝမလို့ရှုံတာဟုတ်ပါဘူး။
မြားလာပြီးမိတော့နဲ့ပြင်တယ်သမီးတို့ပဲခံရမှာပဲ။ဟုတ်ပါရဲ
့ဟုတ်ပါ
တချို့သူတွေကတော့2008ခုနှစ်ကမြဝကျွမော်ဒေသမှာနာဂတ်ဆိုင်ကလုန်တိုက်ခတ်ပြီးတဲ့နောက်ပိုင်းရန်ကုန်ကိုပြောင်းရွှေ့လာသူတွေလို့ဆိုပါတယ်။ Writers ကမြင်ခဲ့ရတဲ့မိတူအမိန့်စာတစ်စောင်မှာတော့မင်္ဂလာတုံကျူးကျော်ဖယ်ရှားရေးကိုအထွေထွေအုပ်ချုပ်ရေးဦးစီးဌာနကလှုပ်ဆောင်ခဲ့တာဖြစ်ပြီးတော့ပြည်ထရေးဝန်ကြီးဌာနကိုအစီရင်ခံတင်ပြခဲ့တယ်လို့ပါရှိပါတယ်။ကျူးကျော်သူတွေဖယ်ရှားခံခဲ့ရတဲ့မြေကိုမြမစီးပွားရေးဥပိုင်ကုမ္ပဏီကပိုင်ဆိုင်တာဖြစ်ပြီးတော့ရန်ကုန်ကိုပြောင်းလာတဲ့သူတော်တော်များများကတော့သူတို့နေနေတဲ့မြေကိုစစ်တပ်ကပိုင်နေဆိုတာသိမထားကြပါဘူးနေစရာမရှိတဲ့အတွက်ဘာမှမရှိတဲ့မြေလွတ်ပေါ်မှာအိမ်ဆောက်ပြီးတော့နေထိုင်လာကြတာဖြစ်ပါတယ်အခုလိုမြေရအငင်းပွားမှုပြဿနာတွေဟာစစ်ဆိုးရလက်ထက်ကလေးကရှိခဲ့တဲ့ဖြည့်ရှင်းရခတ်တဲ့ကိစ္စတစ်ခုပါမကြသေးခင်နှစ်တွေကစလို့စစ်တပ်ရောစစ်တပ်နဲ့ဆက်နွယ်တဲ့လုပ်ငန်းတော်တော်များများကမြေတွေကိုသိမ်းယူလာနေတာဖြစ်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်မြန်မာနိုင်ငံမှာနိုင်ငံတကာဥပဒေပညာရှင်များကော်မရှင် ICJ ရဲ့နိုင်ငံတကာဥပဒေအကြံပေးဒန်နီယယ်အက်ဂွီးကတော့မြန်မာနိုင်ငံမှာအခုလိုအတင်းအဓမ္မဖယ်ရှားခံရသူတော်တော်များများဟာအကူအညီမရရှိကြဘူးလို့ပြောခဲ့ပါတယ
် They don't have access to school, healthcare, permanent housing.
ဒီလူတွေမှာပညာရေးကျန်းမာရေးစောင့်ရှောက်မှုတို့အမြဲတမ်းနေကြရတော့မရှိကြပါဘူး။အုပ်ချုပ်ရေးမှာပါဝင်ခွင့်မရကြတယ်လို့လုံခြုံရေးကိုချင်းချောက်ခံရတဲ့အန္တရာယ်လည်းရှိနေပါတယ်
ဒါအပြင်မြန်မာနိုင်ငံမှာမြေယာပိုင်ဆိုင်ခွင့်နဲ့ပတ်သက်ပြီးတော့ခိုင်မာတဲ့ဥပဒေတွေပြဋ္ဌာန်းဖို့လိုနေပြီလို့လည်းသူကဆက်ပြောခဲ့ပါတယ
်။ In the end new law must be enacted that gives people
နောက်ဆုံးတစ်နေ့မှာတော့ဆွေစဉ်မျိုးဆက်နီလာကြတဲ့မြေတွေကိုပိုင်ဆိုင်ခွင့်ပေးနိုင်မယ့်ဥပဒေသစ်တွေပြဋ္ဌာန်းရပါလိမ့်မယ်။ဒီလိုမှမဟုတ်ရင်တော့ဒီလူတွေဖယ်ရှားခံရပြီးလမ်းမေးကိုရောက်ပန်းကျင်တွေကိုရောက်တခြားလွတ်တဲ့နေရာတွေကိုရောက်ကုန်ပြီးအဲ့ဒီမှာလည်းတစ်ခါထပ်ပြီးတော့မောင်းထုတ်ခံအောင်မှာပါ။ဒီပိုင်ဆိုင်ခွင့်အထောက်အထားမရှိကြတဲ့လူတွေတနေရာကတနေရာမောင်းထုတ်ခံပြီးတော့လူခွင့်ချိုးဖောက်ခံရတဲ့ပုံစံမျိုးတွေနိုင်ငံတကာမှာလည်းရှိနေပါတယ
်အခုလိုနေအိမ်တွေဖျက်ဆီးခံလိုက်ရတဲ့မင်္ဂလာတုံမြို့နယ်ကအိမ်ချိန်မဲ့သူတွေကိုရောချေးပေးပြီးတော့အိမ်ပြန်ဆောက်ပေးမယ်လို့အစိုးရတာဝန်ရှိသူတွေကပြောဆိုထားပေမယ့်နေအိမ်တွေဖျက်ဆီးခံလိုက်ရတာသတင်းနှစ်ပတ်လောက်ကြာလာတဲ့အထိသူတို့အနေနဲ့ဘာအကူအညီမှမရသေးဘူးလို့ပြောဆိုခဲ့ကြပါတယ်အဲ့ဒီအစားရဟန်းတန်ဃာတွေနဲ့စေတနာရှင်တွေကနေဒီလူတွေကိုငွေကြေးနဲ့အစားအသောက်တွေပေးကမ်းတာကိုမြင်တွေ့ရပါတယ်။နိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်မကြခင်တက်လာတော့မဲ့ NLD အစိုးရတဲ့အနေနဲ့ဒီလိုအငင်းပွားမှုပြဿနာတွေကိုဘလို့ကင်တွယ်ဖြေရှင်းသွားမလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဥပိုင်ကုမ္ပဏီကထူထောင်ထားတဲ့မျက်နှာနာရေတန့်ဆက်ယုံရဲ့မန်နေဂျာဘုံမူဝင်းမြင့်ကတော့ဒီမြေကိုဥပိုင်ကပိုင်ဆိုင်ပေမဲ့ဘာလို့ဖို့စီစဉ်ထားတယ်လဲဆိုတာကိုတော့သူမသိဘူးလို့ပြောခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဥပိုင်ကုမ္ပဏီကိုအင်တာဗျူးမေးခွန်းတောင်းခံခဲ့ပေမဲ့မတုံ့ပြန်ခဲ့ပါဘူး။မက်ရှလာကုံတမရဦးသိန်းစိန်အစိုးရတက်တန်းပြည့်တဲ့အချိန်မှာတော့အစိုးရတဲ့ဖြစ်လာမဲ့ NLD ပါတီအနေနဲ့ဒီကိစ္စတွေကိုဆက်လက်ကင်တွယ်ဖြေရှင်းရမှာလည်းဖြစ်ပါရဲ့ရှင်။